American do tamara apye winyao ywe khan me Democratic Party do tamara long Tim Kaine ne Republican tamara long do tamara long Mike Pence to ha de chain da chin pa de saka sit tho pwe atwe ma in ga ni nya ga twi song ke ba de Virginia pi ne Farmville data ma chin pa ke de saka sit tho pwe atwe chain to do myam ma do tamara long na u ha shin pyan bat party rwe ga tamara long ni phit cha de Democratic Party tamara long Hillary Clinton ne Republican tamara long Donald Trump do apo apyan lan we phan thunat khe cha ba de view the tin daw chin ma long pe po tha de tin go ku aw nga pyo pya pi ma ba shin
Virginia ပြည်နယ်အထက်လွှတ်တော်အမတ် Democrat Party ဒုသမရလောင် Tim Kaine နဲ့ Indiana ပြည်နယ်အုပ်ချုပ်ရေးမှူး Republican သမရလောင် Mike Pence တို့ရဲ့တကြိမ်တည်းသာကျင်းပတဲ့ဒုသမရလောင်တွေရဲ့စကားစစ်ထိုးပွဲအပေါ်အများကအာရုံစိုက်ခဲ့ကြပါတယ်။လက်ဆွဲနှုတ်ဆက်ပြီးမကြခင်မှာပဲ Republican သမရလောင် Donald Trump ရဲ့အငင်းပွားပွဲပြောဆိုမှုတွေနဲ့ပတ်သက်ပြီးရှင်းလင်းပြောဆိုဖို့ Mike Pence ကို Tim Kaine ကတိုက်တွန်းချိန်မှာတော့စကားစစ်ထိုးပွဲဟာအချိန်တိုအတွင်းအခြေအတင်စတင်ပြောဆိုတဲ့အနေအထားကိုရောက်လာပါတယ်။ Tim Kaine က
Donald Trump during his campaign has called Mexicans rapists and criminals.
Donald Trump ha Mexico နိုင်ငံလူတွေကိုမရေမှုရာဇဝတ်ပြစ်မှုကျူးလွန်တဲ့သူတွေလို့သူ့ရဲ့မဲဆွယ်စီရင်ပွဲတွေအတွင်းမှာပြောခဲ့ပါတယ်။ဒါအပြင်မျိုးသမီးတွေပေါ်ကိုကျင်းသိက္ခာမဲတဲ့သူတွေဝက်တွေခွေးတွေရွှေရှားပွဲရာအဖြစ်ပြောခဲ့ပါတယ်။ဒီလိုအခြေအနေဖြစ်စေတဲ့အကြောင်းအရာတွေကိုသူလုတ်ခဲ့ပြီးတော့သမ္မတဥပမာနိုင်ငံသားမဟုတ်ဘူးဆိုပြီးတော့လည်းတစ်ဖက်သက်လိန်ညာခဲ့ပါတယ
်။ဒါလို့ပြောဆိုမှုအပေါ် Mike Pence ကလည်းပြင်းပြင်းထန်ထန်ပြန်လည်တုံ့ပြန်ပါတယ်။
He still wouldn't have a fraction of the insults. တို့တော့ကတ
ော့တော်လာပါမင်းမျိုးပဲကောင်းသူတွေဘာကောမသိနားမလဲသူတွေမျောလင်းချက်မရှိတဲ့သူတွေလို့ Hillary Clinton ကစော်ကားပြောဆိုတာလားမဆိုပါဘူ
းစကားစစ်ထိုးပွဲအတွင်းမကြာခဏတယောက်နဲ့တယောက်ကြားပြတ်ဝင်ရောက်ပြောဆိုပေးမယ်အများအပြားတော့အခြေအနေကိုထိန်းသိမ်းနိုင်ခဲ့ပါတယ်သမ္မတ Barack Obama ရဲ့ဦးဆောင်မှုအောက်မှာ American ပြည်အောင်စုဟာတဖြည်းဖြည်းချင်းယိုယွင်းလာတယ်လို့ Pence ကဆွဆွဲတာကြောင့်ဒုသမရလောင်းနှစ်ဦးအကြားနိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးအငင်းပွားပြန်ပါတယ
် After traveling millions of miles as our Secretary of State after being
နိုင်ငံသားဝန်ကြီးတယောက်အနေနဲ့မိုင်းတွေတန်းချီကဘာနန့်သွားခဲ့ပြီးတခါလက်ရှိအစိုးရအဖွဲ့ရဲ့နိုင်ငံသားရေးမူဝါဒတွေကိုသူအဓိကပုံဖော်ခဲ့ပြီးတဲ့နောက်ဒီကနေ့အမေရိကန်ပြည်ထောင်စုရဲ့လုံခြုံမှုအားနည်းလာခဲ့တာပါ
နျူကလ িয়ার ဆိုင်ရာမူဝါဒအပါအဝင် Trump ရဲ့နိုင်ငံသားရေးရာမူဝါဒတွေအပေါ်ခိန်းကထိုးနှက်ဝေဖန်ခဲ့ပါတယ
် Donald Trump believes that the world
ယူရီယားလည်းနဲ့ပိုင်ဆိုင်တဲ့နိုင်ငံတွေပိုများရင်ကမ္ဘာကြီးကပိုလုံခြုံမယ်လို့ Donald Trump ကယုံကြည်ပါတယ် Saudi Arabia ၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေအနေနဲ့ဒီလက်နက်တွေကိုပိုင်ဆိုင်သင့်တယ်လို့သူကပြောပါတယ်
Trump ဟာသူ့ရဲ့အခွန်ပေးဆောင်မှုစည်းင်းကိုထုတ်ပြန်ပေးဖို့ညှင်းဆိုခဲ့တယ်လို့1990ခုနှစ်ကဒေါ်လာတန်တထောင်နီးပါးအရှုံးပြခဲ့တဲ့ကိစ္စလဲဒီအချိန်တော့အတွင်းထွက်ပေါ်လာတဲ့အပေါ်ခိန်းကထောက်ပြခဲ့ပါတယ
် Governor Pence had to give Donald Trump his tax returns to show he was
ဒီလိုကြောရမှုပတ်နေနဲ့ဒုသမတလောင်းဖြစ်ရှင်မြန်ခွင့်ရဖို့အတွက်အခွန်ပေးဆောင်မှုစည်းင်းကို Donald Trump ကိုပေးရပါတယ် Donald Trump အနေနဲ့လဲသူဟာသမတတူအဖြစ်အရေးချင်းပြည့်မိတယ်ဆိုတာကိုပြသဖို့သူ့ရဲ့အခွန်ပေးဆောင်မှုစည်းင်းကိုလူများသိအောင်ထုတ်ပြန်ရပါလိမ့်မယ
်ထရမ့်ရဲ့အခွန်ပေးဆောင်မှုနဲ့ပတ်သက်ပြီး Pence ကအခုလိုတုံ့ပြန်ပါတယ
် Donald Trump is a businessman not a corporate
Donald Trump ဟာစီးပွားရေးသမားတစ်ယောက်ဖြစ်ပြီးတော့သူဟာနိုင်ငံရေးသမားတစ်ယောက်ဖြစ်ရပ်တည်ခဲ့တာမဟုတ်ပါဘူးစီးပွားရေးလုပ်ငန်းတစ်ခုကိုသူဟာထူထောင်ခဲ့ပါတယ်ဒီအပတ်အတွင်းထွက်လာတဲ့အခွန်စည်းင်းဟာလွန်ခဲ့တဲ့နှစ်20လောက်ကသူ့အနေနဲ့ရင်ဆိုင်ခဲ့ရတဲ့အခက်အခဲအခြေအနေတချို့ပါ
Hillary Clinton နဲ့ Donald Trump တို့ရဲ့ဒုတိယအကြိမ်စကားစစ်ထိုးပွဲမကျင်းပခင်၅ရက်အလိုမှာကျင်းပတဲ့ဒုသမရလောင်းနှစ်ဦးရဲ့စကားစစ်ထိုးပွဲအတွင်းအကြမ်းဖက်မှုလူဝင်မှုကြီးကြပ်ရေးစီးပွားရေးရုရှားနဲ့ဆက်ဆံရေးစတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးအခြေတင်ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းတမိုင်းတစ်လျှောက်ပြန်ကြည့်မယ်ဆိုရင်တော့ဒုသမရလောင်းတို့ရဲ့စကားစစ်ထိုးပွဲဟာသမရရွေးကောက်ပွဲရလဒ်အပေါ်ကိတ်ပြီးတက်ရောက်မှုတော့မရှိပါဘူးခင်ဗျာ။